မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဖြစ်တဲ့သတင်းချွတ်လာပြင်းနေမှာရွှေရကုံဇေဒီတော်အပါဝင်ဖျားချောင်းကံတွင်မှာဖျားဖူးတွေနဲ့စီကားနေပါတယ်ဆေယနာသိမ့်ပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်အရင်ကလိုသတင်းချွတ်မိထွန်းပွဲမင်းမျောပွဲတော်တွေတော့နည်းသွားသလိုခီးသွွားဧည့်သည်တွေလာလိရှိတဲ့နေရာမှာလည်းဒီနေ့၆ကံနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအချိန်နေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးအလိမ္မာပြောပြပေးပါအောင်ခင်ဗျာ
ဒီနေ့အောက်တိုဘာလ18ရက်နေ့ကြာသပတေးနေ့ဟာဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားရာအဘိဓမ္မာအခါတော်နေ့သတင်းကြိုလာပြည့်နေ့ဖြစ်ပါတယ်ဒီနေ့မှာရန်ကုန်မြို့မန္တလေးမြို့အပါအဝင်ဒေသတချို့ကဖရာပထုဇေဒီတော်တွေမှာဖူးမြော်သူတွေနဲ့စီကားနေတာပါရန်ကုန်မှာဆိုရွှေတကုံဇေဒီစုလင်နဲ့မန္တလေးမှာဆိုမဟာမြတ်မုဏိစတဲ့ဖရာပထုဇေဒီတော်တွေကိုဖူးမြော်ကြသူယဟန်ရှင်လူပြည်သူတွေနဲ့စိတ်တိတ်တိုးစီကားနေတာပါရန်ကုန်မြို့တွေကလူဦးရေထူထပ်တဲ့နေရာတစ်ခုဖြစ်သလိုစက်ရုံအလုပ်သမားတွေအများဆုံးနေထိုင်တဲ့လိုင်တရာမှာဆိုရင်လဲစက်ရုံတွေပိတ်ထားတာကြောင့်ဖျားသွားကြောက်တတ်သူတွေများသလိုဒလိထုံးစံအရာလူကြီးပြီးပါကတော့ကြတယ်လို့ဒေသခံတူကပြောပါတယ်။အရင်ကလိုတော့မီးထိုးပွဲတော်တွေလောက်တာမျိုးမရှိဘူးလို့ပြောပါတယ်
။လိုင်တရာလူတွေအကုန်လုံးကရှေးကုန်ဖျားရောက်နေတယ်။လက်ကွက်ထဲမှာတိတ်ဆိတ်သွားလိုက်လိုင်တရာလူတွေပဲကတိလိုက်မှမြို့ထဲမှာတို့တံပေါင်မှာတို့နော်ဘာရှိဘူးဒီမှာဖုံးကြီးကြောင်းမှာပဲခင်မူကြီးဆယ်ပါသရောဝဲပဲလို့စကွဲလန်းတပင်ဘာမှမရှိတော့တိုင်တွေလည်းအကုန်ပိတ်ထားတယ်ဘုလိုမီးထွန်းလာတာတွေပါလည်းမရှိဘူ
းအခုလိုဗုဒ္ဓဘာသာဝင်တွေအတွက်ထူးမြတ်တဲ့နေမျိုးဆိုရင်အများအပြားရွှေတကုံဇေဒီတော်နဲ့တကိုးကြီးဖျားတွေကိုတွားပြီးတော့အလှအတန်းတွေလှုပ်ကြလေရှိပါတယ်ဒီနေ့မှာပြည်သူရှင်မြန်မာတရင်းကျွတ်မီးထွန်းပွဲတော်နဲ့ဈေးရောင်းပွဲ၃ရက်ကြာကျင်းပနေတာလည်းရှိတာမို့ပြည်သားစုလိုက်သွားလေကြတယ်လို့ဒေသခံတချို့ကပြောပါတယ်။တရင်းကျွတ်လာပြည်နေတွေမှာရိုးရာတလေထုံတန်းတွေနဲ့အညီတရင်းကျွတ်မီးထုံပွဲတော်တွေမီးမျောပွဲတွေဖျားပွဲတွေကျင်းပကြပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအတော်လေးနေသွားခဲ့ပါတယ်။နေတွေလမ်းမာတွေထပ်မစီပြီးပူဇော်တာရှိပေမဲ့ဆရာနာမသိခင်အချိန်တွေကလောက်တော့အလူတန်းပေးဝေလှူဒန်းတာအရင်လိုကြိတ်ကြိတ်တိုးစီကားနေတာမျိုးတော့မရှိတော့ပါဘူး။တရင်ကျွတ်ချင်းရန်ကုန်မှာအစီကားဆုံးလို့ပြောနိုင်တဲ့ရေကြော်ကတရင်ကျွတ်ပွဲစီဆိုရင်ကိုဗစ်ကရောဂါဖြစ်တဲ့2020ခုနှစ်ထဲကစလို့အခုချိန်ထိမရှိတော့ဘူးလို့ရေကြော်မှာနေသူတွေကပြောပါတယ်။ရွှေပြည်သားဘက်မှာတော့ဒီနှစ်မှာတာတုကန်ဖျားပွဲကျင်းပတာရှိသလိုရွှေပြည်သားနဲ့အနီးတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်
။ဟိုအတာတုကန်ဖျားမှာတော့မီးထွန်းပွဲတော်ဆိုပြီးတော့ပွဲစီလိုမျိုးလုပ်ကြတယ်ဖျားပွဲစီပေါ့နော်တာရုကံဖျားအဲ့ဒါတော့ဒီနေ့ဆိုစီဆုံးပေါ့ပြီးတယ်အများကြီးပဲဟိုဟာစက်ယုံတွေကလည်းဟို၅ရက်ပိတ်တော့လीဖျားပွဲပဲသွားကြအများကြီးသွားကြအင်္ဂလိပ်တော်တော်များများသွားကြဒီလုံကြုံကြီးကတော့သူတို့ကမှတ်တိုင်နှစ်မှတ်တိုင်သုံးမှတ်တိုင်မှာ2ယောက်3ယောက်ရဲရဲစစ်သားရဲနောက်ပြည်သူစစ်ဆိုတော့အစိမ်းကြီးတွေနဲ့ဟိုသူတို့ရဲကအဲ့လိုကျွန်တော်တို့တားဆုံး point တွေမှာသူတို့ကချတာအမြဲတမ်းမော်တော်ပြီးကြတော့အဲ့ကျွန်တော်တို့အမှတ်လေးလမ်းမဆိုတဲ့ရွှေပြည်သားတာရုကံဟိုရွှေပြည်သားဘတ်ကျော်တွေကြတော့သူက၅ကံလမ်းရဲ့အဲ့အဲ့ဘက်တွေကြတော့မော်တော်ဘီကီတွေပါအခုချတာနေ့တိုင်းချတာ
တရင်ကျကလာမိဘဆွေမျိုးဘိုးဘွားဆရာသမားတွေကိုကတော့ကြဖို့မွေးရဇာတိတွေကိုပြန်ကြတဲ့သူတွေရှိပေမဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့ပြည်နယ်တိုင်းမြို့ရာတွေစီတချို့မပြန်နိုင်ကြသလိုစီးရဲတင်ပါနေတဲ့သခိုင်းတိုင်းဒေသတချို့မှာဆိုရင်တရင်ကျော်လာပြည်နေမှာတော့ဒလိထုံးစံတွေအရာမိဘတွေကိုကြော့နိုင်ဖို့ဝေးလို့စစ်ကောင်စီရဲ့လေကြောင်းအန္တရာယ်ကိုသာစိုးရိမ်နေကြရတဲ့အခြေအနေနဲ့ဖြတ်တန်းနေရတယ်လို့ဒေသခံကပြောပါတယ်
။ဆရာနာမသိခင်တရင်ကျော်လာပြည်ကိုကျွန်တော်တို့ဖျားသွားကြောင်းတက်တယ်ရောကျွန်တော်တို့လူကြီးမှုသားတွေရောကျွန်တော်ကြော့လာရရှိတယ်ကျွန်တော်တို့ကြီးညိုတဲ့ကျွန်တော်လေးစားတဲ့ဆရာသမားတွေရောကြော့လာလာရှိတယ်။ဥလို့အချိန်မျိုးမှာလာကျွန်တော်တို့ဆရာသမားတွေအတိအကျကြောင်းမေးပြီးတော့နော်အွန်လိုင်းသမားတွေမှာအမေကမကြောက်ရလားများတယ်ကြ။ဥစားတွေရှိတဲ့နေရာတွေကျွန်တော်မသွားနိုင်ဘူး။ကျွန်တော်တို့အမှရင်းနဲ့မှတော်တော်ခံစားရတယ်။ဟာကိုရှိတဲ့နေရာမှာကျွန်တော်တို့နေ့စဉ်မှာအကြမ်းမဲ့ဆက်ကောင်ပြီးရလေကြောင်းကိုအဓိကအားပြုပြီးတော့လေကြောင်းမှာကျွန်တော်ဖုံးနေရှဲနေတယ်။ဒါကြအဲလေကြောင်းမှာကျွန်တော်ကြောက်နေရတယ်။လေကြောင်းမှာကျွန်တော်တို့ဒီချင်းနှုတ်ညက်မှာအစုံဆန်နေပေါ့နော်။ဒီမော်တော်တွေကိုကြောက်နေရတယ်။လက်လက်ကြီးအနေရည်ကြီးကြောက်နေရတယ်။ကြောက်နေရတဲ့ခါမှာကျွန်တော်တို့ဒီဘာသာရေးတိတ်လက်ဒီလုံးရှင်လုံးရတယ်ကျွန်တော်တို့ဗုဒ္ဓဘာသာဝင်တဦးနေနဲ့ပြောတာမဟုတ်ပါဘူး။ကျန်တဲ့ဘာသာဝင်တွေထွက်လဲဘာသာရေးရလုပ်မယ်ဆိုတဲ့စော်နေနေတာမှကျွန်တော်ဆက်တဲ့နေရတဲ့အခြေအနေဖြစ်နေကြ။
မိုးအကုံဆောင်အကူတရင်းကျွတ်ကာလာမှာရက်ရှည်ရုံးတွေပိတ်တာမို့ပုံမှန်ခီးသွားသူတွေများပါတယ်။ ဒီနေ့တော့လုံခြုံရေးအခြေအနေနဲ့ရေးပေးတံတွေကြောင့်လာရှိုးပြုံးတွင်စတဲ့ရှုခင်းလှတဲ့နေရာတွေစီခရီးထွက်သူတွေနေသွားပါတယ်။ခရီးသွားရာသီကာလခရီးသွားတွေနဲ့ပြည့်နေတတ်တဲ့ပြည့်ဦးတွင်ရဲ့ဒီနေ့အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါတယ်
။ဒီလိုမှာတော့သွားသွားကြောင်းတဲ့နေရာတော့ပုံမှန်ပါပဲ။ဒါပေမဲ့ခါတိုင်းလိုမီးထွန်းတာတွေလိုမာတွေလိုဘာမှမရှိဘူးပေါ့။မီးထွန်းတာတွေလိုအဲ့လိုမျိုးတွေလိုမီးမလွတ်တာတွေဒါတွေအဲ့လိုမျိုးကချူချက်ကဧည့်သည်တွေနဲ့ချူချက်ကအဲ့လိုမျိုးတွေတော့သိမသိအောင်ပေါ့ဒီလိုချင်းဆိုရင်သုံးမပေါ့ဘူးအခုကတော့နေတော့ပေါ့ခါတိုင်းဆိုဒီချင်းကအခီးတော့ရပြီအခုကတော့ပါသွားတယ်ကျွန်တော်လေးပါသွားတယ်ဒီလိုမျိုးနေနေရတော့သူ့သူ့တွေတော့လှုပ်ရှားတာမလို့ဘူးအဲ့လိုမျိုးကတော့ဒီလိုဒီဇိုင်းပုံမှန်တော့နေလာတယ်ပြုလာတယ်တော့တို့ရှိတယ်ညပိုင်းတော့အမြဲတမ်းနေတယ်ဟုတ်တယ်ဒီမှန်းနေစီ
စီရေပတိမခါရီဖြစ်ပွားနေတဲ့မြို့ရင်းနဲ့တိုင်းသားဒေသတွေမှာလည်းသတင်းကြွမီထုံးပွဲတော်ကာလလူစုလူဝေးလူထုထက်တဲ့နေရာတွေနဲ့လက်ခီးသွာလာမှုတွေမှာလုံခြုံရေးအထူးသတိထားကြဖို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းပြည်သူလူထုကိုပန်ကြားစာတွေထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲရေလွှမ်းမှုမှုတန်းအကြီးစည်ခံခဲ့ရတဲ့ဒေသတွေမှာလည်းပြန်လည်ထူထောင်ရေးအတွက်အခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးတော့လုံပန်းစူးစမ်းတိစောက်နေကြရတာမို့ဒီနှစ်ဒီကြိုကာလမီးထုံးပွဲတော်နဲ့ရိုးရာဒလစ်ထုံးတန်းစင်လာရီနဲ့အညီမကျင်းပနိုင်ဘူးလို့ဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်။